အလုတ်သမားစာချုပ်နဲ့တရားဝင်အလုတ်သွားလုပ်သူတွေကိုအခွန်25ရာခိုင်နှုန်းလာတိုင်းဆောင်ရမယ်ဆိုတဲ့ဖိအားပေးမှုတွေကြောင့်နောက်ပိုင်းမှာတရားမဝင်အလုတ်သွားလုပ်ခြင်းနဲ့အရေးအတွက်ပုံများလာနေတဲ့အကြောင်းထိုင်းခြေဆိုင်အလုတ်သမားအရေးဆောင်ရွက်နေသူတွေကပြောပါရယ်ထိုင်းမြန်မာနှစ်ဖက်အဖမ်းဆီးတွေကြားမှာပဲအလုတ်ရှာဖို့ထိုင်းဘက်ကိုတရားမဝင်ရောက်လာသူတွေနေတိုင်းရှိနေတဲ့အကြောင်း AAC မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဦးခိုင်ကြီးက VOA ကိုပြောပါရယ်2021ခုနှစ်ဝင်းကျင်မှာမြန်မာနိုင်ငံသားအများပြားထိုင်းနိုင်ငံထဲမှာလူကုန်ကူးခံရပါတယ်ဒီလိုအခြေအနေကိုပြန်ပြီးရောက်နိုင်တယ်လို့သူကခန့်မှန်းပါတယ
်အခုထိုင်းကိုလည်းကလည်းဆန်းတယ်ခန္ဓာပြည်ပြည်နဲ့မြန်မာဘက်ကလည်းနေလို့မရတော့ဝင်တာပေါ့နော်ထိုင်းကခန့်မှန်းကြည့်ဆိုရင်ကျွန်တော်တို့ဒီဘက်ကထိုင်းအယူကြီးခန့်မှန်းချက်တွေဒီတော်လေးကာလမှာ3တန်းလောက်ဒီကနေ့ဘက်ကိုယူဆင်းလာတယ်ပေါ့နော်အစ်ဒီကို3တန်းလောက်ကျွန်တော်တို့ဒီဘက်ကိုကြီးဆင်းလာတယ်ဘလောက်ပေါင်းဆိုပေါ့အခုလောလောဆယ်အမိသားတော်တော်ကြီးကိုအခြေခံချိုးရည်ရဖြစ်တာပေါ့ဗျာ
အသက်32နှစ်အောက်အမျိုးသားတွေကိုတော့ပြပထွက်အလုပ်လုပ်ခွင့်ကိုစစ်ကောင်စီကအခုနှစ်မေလတည်းကပိတ်ထားပါတယ်အလဲအပတ်နိုင်ငံကူးလက်မှတ်အမျိုးအစားနဲ့ပြပထွက်မဲ့လူငယ်တွေကိုလည်းထွက်ခွင့်မပေးပဲလေးစိတ်မှပို့ပြီးစစ်ဆေးတင်းကျပ်လာပါတယ်ဒီရက်ပိုင်းမှာလည်းအလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြပထွက်ခွာမဲ့လူငယ်အများအပြားလေးစိတ်မှတားမြစ်ခံနေရတဲ့အကြောင်းတချို့လည်းပြောပါတယ်ပြပသွားခြင်းနဲ့အကြောင်းရင်းကိုအထောက်အထားအပြည့်အစုံမပြောနိုင်ဘူးဆိုရင်တော့တရားဝင်ထွက်ဖို့ခက်ခဲနိုင်တဲ့အကြောင်းလူငယ်တူကအခုလိုပြောပါတယ်
။ဟိုဘက်ကတော့ဆက်တော့ဖတ်လို့ရတဲ့လူကတော့ဖတ်နေကြတော့ဗောနော်သူလမ်းကြောင်းတွေသူကလည်းသူလုံးဝမရဘူးတော့မဟုတ်ဘူးဗျာ။ဟိုဘက်ကဘယ်လိုဖတ်မလဲဆိုတော့ဒီစာမင်းကြည့်ပြီးတော့လမ်းကြောင်းလေးပါတယ်နည်းလားမရှိဘူး။ဖတ်မှာဖြစ်။ဘယ်လိုအခြေအနေသူကစပြီးတော့သတ်မှတ်တဲ့အချိန်ကတော့အဲ့တော့လေအရေးကြီးတယ်ဆိုရင်တော့မဟိုမနေ့အချိန်လေးနည်းနည်းနောက်ဆုံးပြီးတော့ဆိုင်တော့ပူကောင်းဟိုဘယ်သွားမယ်လာရောဆန်းနေလို့ရှိရတယ်အဲ့လိုမျို
းနိုင်ငံကူးလက်မှတ်ကိုအလုတ်ကင်မျိုးအစား PJ ကနေအလဲအပတ်အမျိုးအစား PV ကိုပြန်ပြောင်းမယ်ဆိုရင်ခက်ခဲတဲ့အကြောင်းငွေကြေးအမြောင်များပေးပြီးလုပ်ရတဲ့အကြောင်းလူငယ်တချို့က VOE ကိုပြောပါတယ်အခုလိုဖိနှိပ်မှုတွေကြောင့်အနည်းဆက်ဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားကိုတရားမဝင်သွားတဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ် UNDP ရဲ့2023ခုနှစ်ကစစ်တမ်းတစ်ခုမှာမေးမြန်းခဲ့တဲ့ပြပရောက်မြန်မာနိုင်ငံသား2200ကျော်မှာ38ရာခိုင်နှုန်းကအထောက်ထားမဲ့နေထိုင်သူတွေဖြစ်ပါတယ်ထိုင်းအစိုးရဟာအထောက်ထားမရှိတဲ့နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်ရပ်ပေါင်း80လောက်မှာလူပေါင်း2000ကျော်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက3000ခွဲကျော်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းဆိုရကိုကိုကာဗီထိုင်းသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ